အာဖဂန်နစ္စတန်အမျိုးသမီးဘောလုံးအသင်းဝင်နေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆွဆဲချက်တွေထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေချုပ်ကအာဖဂန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်တာဝန်ရှိသူ၅ဦးကိုရာထူးကနေဆိုင်းငံ့လိုက်ပါတယ်။ဗြိတိန်ဂါရီယန်သတင်းစာမှာဒီဆွဆဲချက်တွေကိုပထမဆုံးဖော်ပြလိုက်ပြီးနောက်မှာတော့စုံစမ်းစစ်ဆေးရေးလုပ်ဖို့အာဖဂန်သမ္မတအာရှရပ်ဂါနီကညွှန်ကြားလိုက်ပြီးရက်ပိုင်းအကြာမှာအခုလိုရာထူးကဆိုင်းငံ့တာပါ။ဒီဆွဆဲချက်တွေကြောင့်အာဖဂန်ပြည်သူအလုံးတုံ့လောက်သွားစေတယ်လို့သမ္မတဂါနီကပြောပါတယ်။အာဖဂန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌအတွင်ရေးမှူးဂိုးသမားများအကြီးအကဲနဲ့ပြည်내ညှိနှိုင်းရေးမှူးချုပ်တို့ကိုရာထူးကဆိုင်းငံ့ကြောင်းရှင်းနေချုပ်ရဲ့ပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောပါတယ်။အခြေအမြင့်ရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့အာဖဂန်ဘောလုံးအဖွဲ့ချုပ်အတွင်းရေးမှူးကအပြင်းထန်ညင်းပါတယ်။အမျိုးသမီးဘောလုံးသမားတွေအပေါ်လိမ်ပိုင်းဆိုင်ရာထိပါစော်ကားခဲ့တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်း Guardian သတင်းစာကြီးကိုပြောကြားတဲ့အမျိုးသမီးဘောလုံးအသင်းဝင်တွေအဆိုအရတော့ဘောလုံးအဖွဲ့ချုပ်ရုံးချုပ်အပါအဝင်အာဖဂန်နိုင်ငံတွင်းမှာရောပြီးခဲ့တဲ့ဖေဖော်ဝါရီလကဂျော်ဒန်ကလက်ချင်ရေးစခန်းမှာပါလိမ်ပိုင်းဆိုင်ရာထိပါမှုတွေရှိခဲ့တယ်လို့ပြောဆိုကြပါတယ်ရှင်။